ရှမ်းပြည်နယ်ကျေးသီးမြို့နယ်ဖဆောင်ရွာမှာတက်ဆွဲထားတဲ့အစိုးရစစ်တပ်တွေပြန်လည်ဆုတ်ခွာပေးဖို့အတွက်ဒေသခံရွာသား300လောက်ကနိုင်ငံတော်တမရစီကိုစာရေးသားပေးပို့လိုက်ပါတယ်။ဒီလိုမျိုးစာပေးပို့တာကတော့စစ်တပ်ကကျေးရွာတွေမှာအခြေပြုပြီးတော့နေထိုင်တာကြောင့်ရွာသားတွေကအိမ်မပြန်ရဲသလိုလေယာဉ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်နိုင်တာကြောင့်လို့စာမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်ကျေးသီးမြို့နယ်ဖားဆောင်ရွာအနီးမှာလွန်ခဲ့တဲ့ဇွန်လကုန်ပိုင်းကအစိုးရတက်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတက်တွေအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဇူလိုင်လအတွင်းမှာအစိုးရတက်တွေကဖားဆောင်ရွာအတွင်းမှာလာရောက်တက်ဆွဲနေခဲ့တာဖြစ်ပါတယ်။ဒီလိုတက်ဆွဲထားတာကြောင့်ဖားဆောင်ရွာသား300နီးပါးဟာဖားဆောင်ရွာအနီးကဝန်ဒွားရွာဖုန်ကြီးကျောင်းမှာတွားရောက်ခိုးလုံနေထိုင်နေကြရပါတယ်။အင်္ဂါနေ့ကတော့အစိုးရတပ်က2လလောက်တက်ဆွဲထားတာကိုပြန်လည်ဆုတ်ခွာပေးဖို့အတွက်ရွာသားတွေကနိုင်ငံတော်တမရစီကိုအတနာခံစာပေးပို့လိုက်တယ်လို့ရှမ်းလူအခွင့်ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းခွန်လိတ်ကပြောပါတယ်။ဆောင
်ရွာထဲမှာမြန်မာစစ်တပ်ကနေပြီးတော့မှအင်အား900လောက်တက်ဆွဲထားတယ်။ရွာသားတွေကလည်းရွာတွေလည်းမပြန်နိုင်ဘူး။သူတို့လေယာဉ်တွေလည်းစိုက်ပျိုးလို့မရဘူး။ဖြစ်ပြီးသွားတဲ့ခံနေပါတယ်။ကျင်းသွားတယ်လည်းရှိတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့မှတမရဦးသိန်းစိန်ကိုပေါ့နော်ဒီစစ်တပ်ကနေပြီးမှသူတို့ရဲ့စစ်သားတွေကိုရွာထဲကနေဆုတ်ခွာပေးဖို့နဲ့ပြီးရင်ဒီတက်စီတော့လေယာဉ်ကြီးဆုံးရှုံးသွားတဲ့ဒီဖြစ်စီတော့ဆက်ပြောသေးပြီးဖို့အမှန်ခံစားတောင်းခဲ့ရှင်ဟုတ်ကဲ့မနေ့ကပြလိုက်တယ်ရှင်မနေ့ရက်ဆက်ပြီးတော့မ
ှအတနာခံစားမိတ်တူကိုဒုတိယတမရဦးဆိုင်ပေါက်ခံကာကွယ်ရေးဦးစီးချုပ်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရှမ်းပြည်နယ်ဝန်ကြီးချုပ်ရှမ်းပြည်နယ်ကစစ်တိုင်းမှုတွေနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေစီကိုလိမ့်မှုပေးပို့ခဲ့ပါတယ်။ဒီအတနာခံစာပေးပို့ဖို့ကိုပြီးခဲ့တဲ့လလယ်လောက်ကစတင်ပြီးရွာသားတွေစီကလက်မှတ်ကောက်ယူစုဆောင်းခဲ့တာဖြစ်ပါတယ်။စာပေးပို့ချိန်မှာတော့ရွာသူရွာသား200ကျော်လောက်ပါဝင်လက်မှတ်ရေးထိုးခဲ့တယ်လို့နန်းခွန်လိတ်ကပြောပါတယ်။ကျေးသီးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်အောင်ဆိုင်ပိုင်းကတော့ဖားဆောင်ရွာကတင်းရှောင်နေတဲ့ဒေသခံတွေဟာဒီနှစ်မိုးရွာသီမှာလေယာဉ်စိုက်ပျိုးလို့မရတာကြောင့်နောက်နှစ်အတွက်ဝမ်းစာခက်ခဲနိုင်တယ်လို့လည်းသုံးသပ်ပါတယ်။
ဆရာအရွာထဲမှာတက်ဆွဲထားတဲ့ဟာပေါ့ရွာထဲရှိနေသေးတော့ဟိုရွာသားတွေကဟိုအိမ်မပြန်ရဲကြောင်းလေဘာမှတော့မဖြစ်ဘူးဒါမှစိုက်ပွဲဖြစ်လို့ရှိရင်ဒုက္ခရောက်မှာသလိုဆိုရွာသားတွေကမပြန်ရဲလို့ဖြစ်နေဟိုအခုချိန်နေရဆိုရင်အိမ်ကျန်တာတော့မှဟိုခြံဝင်းထဲကရှိတဲ့ရှင်းတင်းရတွေတော့မှမရှိနိုင်တော့ဘူးလို့ဖြစ်နေတာပေါ့နောက်နေ့ကဘာမှရှိတော့လေဗျာကျွန်တော်တို့ဖက်မှာမေစပါတို့ဘာတော့လဲလို့လို့မရဘူးအဲ့ဒါဆိုသူတို့ကနောက်နေ့အတွက်ဟိုဆန္ဒရေးခါလဲမရနိုင်တော့ဗျာအခု
ရှမ်းပြည်နယ်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရတက်တွေကြားမှာဇွန်လအကုန်ကကျေးဇီးမျိုးနယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေဟာဩဂုတ်လပထမပတ်အထိကြိုးကြားဆိုစလိုဆက်လက်ဖြစ်ပွားခဲ့ပါတယ် SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးအစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ညှိနှိုင်းခဲ့ပေမဲ့နှစ်ဖက်တက်တွေကြားမှာစီရေးရတင်းမာတာတွေဟာဆက်လက်ဖြစ်ပွားနေခဲ့ပါတယ်ဒီလ25ရက်နေ့ကတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုဥက္ကဋ္ဌအထွေထွေအတွင်းရင်းမှုနဲ့အဖွဲ့ဝင်12ယောက်ပါတဲ့ကိုယ်စားလှယ်အဖွဲ့ဟာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ်မျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်မတော် NDAA တို့နဲ့အတူနိုင်ငံတော်တမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒီဆွေးနွေးပွဲမှာနိုင်ငံတော်တမရကကျေးသီးမြို့နယ်ဖားဆောင်ရွာမှာစီရင်တင်းမာတာတွေမရှိစေဖို့အတွက်နှစ်ဖက်တက်တွေကိုအဲ့ဒီနေရာကစုခွာဖို့ပြောခဲ့ကြောင်း SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရင်းမှုဘုံမူကြီးဆက်ခွန်ဆိုင်ကပြောပါတယ
်တမရကြီးကတော့တွေ့ပြီးတော့နောက်ဆုံးအတူတူကစီဝေးပြီးတော့မှတပ်ဖို့နော်ရရဲ့ပြီးတော့တမရကြီးကတော့ပါတယ်ကျွန်တော်တို့အေးခင်ဗျားတို့ SSTV SSA ကလည်းဆုတ်လိုက်အဲ့ဒီမှာမနေနဲ့ပမာတံဘောတက်ကလည်းထုတ်လိုက်ဒီမှာမနေကြနဲ့ဘယ်သူမှအဲ့ဒီမှာမနေကြနဲ့ပေါ့ဖလိုက်ရရဲ့တဘောသားကသူကအဲ့လိုပြောလိုက်ပါတယ်အဲ့ဒါတော့ကျွန်တော်တို့ပြန်ဆွေးနွေးဦးမယ်လေဘူကော်မတီမှာတမရရဒီလိုတဘောရှိပါတယ်ကျွန်တော်ပြန်ဆွေးနွေးမှာပေါ့
SSA မြောက်ပိုင်းနဲ့အစိုးရကြားမှာ2012ခုနှစ်နှစ်စံပိုင်းကစပြီးအပြစ်ခက်ရက်စဲခဲ့ပေမဲ့နှစ်ဖက်သဘောတူပြီးနောက်ပိုင်းတိုက်ပွဲပေါင်းအ ਨੇ စုံ100ကျော်လောက်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်မှာတော့ SSA မြောက်ပိုင်းအဖွဲ့အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခက်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT ကအစိုးရနဲ့အပြစ်ခက်ရက်စဲရေးစာချုပ်ချုပ်ဆိုဖို့အတွက်ဆွေးနွေးနေပါတယ်။လာမယ့်လကုန်ပိုင်းလောက်မှာတပြည်လုံးအပြစ်ခက်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မယ်လို့လဲနှစ်ဖက်အဖွဲ့အစည်းတွေကမျှော်မှန်းထားကြပါတယ်